ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲမှာတရုတ်နိုင်ငံကိုလိုလားတဲ့အစိုးရကအနိုင်ရသွားပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပြင်ပြောင်းလဲရေးဆိုင်ရာအပါအဝင်အနာဂတ်မူဝါဒချမှတ်တာတွေကိုကန့်ကွက်ပယ်ချနိုင်တဲ့ကိုယ်စားလှယ်အခြေအတွက်ကိုတော့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကရသွားပါတယ်။လျောင်ချောင်ယင်းအစိုးရကိုစန့်ကျင်ကောက်ကွက်တဲ့လူလူဆန္ဒပြပွဲတွေကိုဒီမိုကရေစီလိုလားတဲ့ဘက်ကဥဆောင်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမှာသူတို့ပဲအခြေအနေကောင်းလင်မယ်လို့သုံးသပ်သူတွေကခန့်မှန်းထားတာပါ။စာတင်ကြောင်းတွေမှာတရုတ်မျိုးချစ်ဝါဒဆိုင်ရာသင်ခန်းစာတွေထည့်သွင်းတင်ကြဖို့အစိုးရကအဆိုပြုခဲ့တာအပါအဝင်ကိစ္စရပ်အများအပြားပေါ်လျောင်းရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးလူထုကဒေါသထွက်ခဲ့တာကြောင့်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်တရက်အလိုစနေနေ့မှာလျောင်းကအဲ့ဒီအစီအစဉ်ကိုပယ်ဖျက်ခဲ့ပါတယ်။အဲ့ဒီလိုကြောင်းစာသင်ခန်းအစီအစဉ်ဟာတရုတ်ကွန်မြူနစ်ပါတီအပေါ်ဟောင်ကောင်လူငယ်တွေကမျက်စိမိတ်ထောက်ခံလာအောင်တရုတ်အာဏာပိုင်တွေကဝါဒမှိုင်းတိုက်ဖို့ကြံစည်တာဖြစ်နိုင်တယ်လို့လူများပြားကဆိုရင်းနေတာပါ။ရွေးကောက်ပွဲမှာမဲဆန္ဒရှင်53ရာခိုင်နှုန်းကမဲပေးခဲ့တာကြောင့်2008ခုနှစ်က45ရာခိုင်နှုန်းရှိခဲ့တာနဲ့ဆိုင်ရင်ပိုများလာပါတယ်။လွှတ်တော်ကိုယ်စားလှယ်နေရာ40အတွက်ဟောင်ကောင်ဒေသခံတွေကတိုက်ရိုက်ရွေးကောက်တင်မြှောက်ခဲ့တာဖြစ်ပြီးအရင်ကရှိခဲ့တဲ့လွှတ်တော်ကိုယ်စားလှယ်အရေအတွက်ထက်9နေရာပိုများလာပါတယ်။